သမိုင်းဝင်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်လိုက်တဲ့ပေါ်ကမ္ဘာတဝန်းကခေါင်းဆောင်တွေပတ်ဝန်းကျင်ထင်းသိမ်းလို့ရှားသူတွေအပြင်းထန်ဝေဖန်နေကြပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့သမ္မတထရန့်ဟာသမိုင်းဝင်အမှားတစ်ခုကိုကျူးလွန်လိုက်တယ်လို့ယုံကြည်တဲ့အကြောင်းပြင်သစ်နဲ့အင်္ဂလိပ်နှစ်ဘာသာနဲ့ပြောဆိုလိုက်တာပါ
။ To all scientists, engineers, entrepreneurs, responsible citizens who were disappointed by the decision of the President of the United States, I want to say that
American သမ္မတရဲ့ဆုံးဖြတ်ချက်ကိုမကျေနပ်ကြတဲ့သိပ္ပံပညာရှင်တွေ engineer တွေတာဝန်သိပြည်သူတွေအနေနဲ့ပြည်သက်နိုင်ငံကိုဒုတိယအမိမြေလို့သဘောထားပြီးရာသီဥတုနဲ့ပတ်ဝန်းကျင်ထင်းထင်းကြီးပူးပေါင်းဆောင်ရွက်ဖို့လည်းပြည်သက်သမ္မတကဖိတ်ခေါ်လိုက်တာပါ American တကြောပြန်ကြီးကြပ်မြင့်မြတ်စေရမယ်လို့ဆိုရဲသမ္မတ Trump ရဲ့ရွေးကောက်ပွဲဆောင်ဖို့ကိုရည်ညွှန်းပြီးကမ္ဘာကြီးတကြောပြန်ကြီးကြပ်မြင့်မြတ်စေဖို့ကြိုးပမ်းသွားမယ်လို့လည်းပြည်သက်သမ္မတကပြောဆိုလိုက်ပါတယ်ဂျာမနီဝန်ကြီးချုပ် Angela Merkel ကတော့ Paris သဘောတူညီချက်ဟာသမိုင်းဝင်ခြေလှမ်းတရဖြစ်ကြောင်းပြောဆိုခဲ့သလိုကမ္ဘာကြီးကိုကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိတယ်လို့ခန့်စားချက်ရှိတဲ့သူတွေကို American သမ္မတရဲ့ဆုံးဖြတ်ချက်ကဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်ဒီလိုလူတွေအတွက်ကမ္ဘာကြီးရဲ့အနာဂတ်ဟာအရေးကြီးကြောင်းပြောကြားလိုသလိုအမိမြေအတွက်အောင်မြင်မှုတွေဆောင်ကျင်းပေးနိုင်မယ့်လမ်းကြောင်းပေါ်မှာအတူတကွဆက်လက်ရှောက်လန်းကြဖို့လည်းဂျာမနီဝန်ကြီးချုပ်ကတိုက်တွန်းသွားတာပါသမ္မတ Trump ကတော့ကန့်သက်ချက်တွေပါဝင်တဲ့သဘောတူညီချက်ကြောင့် American မှာဒေါ်လာဘီလီယံပေါင်းများစွာနဲ့အလုတ်ကင်တွေဆုံးရှုံးရတဲ့အတွက်နှုတ်ထွက်ရတာဖြစ်တဲ့အကြောင်းပြောဆိုထားတာပါသဘောတူညီချက်ဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေလိုပတ်ဝန်းကျင်ကိုညီညာအောင်လုပ်နေတဲ့အထူးနိုင်ငံတွေအတွက်အကျိုးရှိပြီး American အတွက်မမျှမတဖြစ်နေရတယ်လို့လည်းပြောဆိုထားပါတယ်သမ္မတ Trump ကပဲရစ်သဘောတူညီချက်ကိုပြန်လည်ဆွေးနွေးညှိနှိုင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုထားပေမဲ့ပြင်သစ်ဂျာမနီနဲ့အီတလီသုံးနိုင်ငံပူးတွဲညီညာချက်မှာတော့ပြန်လည်ဆက်ဆက်လို့မရနိုင်တဲ့အကြောင်းဖော်ပြထားတာပါကမ္ဘာမှာပတ်ဝန်းကျင်ညီညာအောင်လုပ်နေတဲ့အထက်မှာတရုတ်နိုင်ငံဟာထိပ်ဆုံးမှာရှိနေပြီးအမေရိကန်ကတော့ဒုတိယနေရာမှာရှိနေပါတယ်တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကတော့တာဝန်ရှိတဲ့နိုင်ငံကြီးတစ်ခုဖြစ်တရုတ်နိုင်ငံကသဘောတူညီချက်ကိုဆက်လက်လိုက်နာသွားမှာဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်